မြန်မာနိုင်ငံထဲမှာအခြေစိုက်တဲ့အွန်လိုင်းငွေလိမ်ခိုင်းနေမှာအလုပ်လုပ်ဖို့အာဓမဖန်စီခိုင်းစီခံထားရတဲ့တီရီလင်္ကာနိုင်ငံသား20ဒီကနေ့တီရီလင်္ကာကိုပြန်ရောက်သွားပြီဖြစ်ပါတယ်။ရန်ကုန်မြို့အခြေစိုက်တီရီလင်္ကာတန်ရုံနဲ့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုကြောင့်တီရီလင်္ကာနိုင်ငံသားအယောက်20ကိုနေရက်ကိုပြန်ပို့ပေးနိုင်ခဲ့ပါတယ်လို့တီရီလင်္ကာတန်ရုံကဒီကနေ့တောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။အမျိုးသားက16ဦးဖြစ်ပါတယ်။အမျိုးသမီးက4ဦးဖြစ်ပါတယ်။သူတို့ကတော့အခုဆိုလို့ရှိလို့ရှင်ထိုင်းနိုင်ငံဘက်ကိုကယ်ထုတ်ပြီးတော့ထိုင်းလေစိတ်ကနေတဆင်တီရီလင်္ကာနိုင်ငံကိုလံဘိုမြို့တော်မှာရှိတဲ့ခန္ဒနာရကီလေစိတ်ကိုမနေ့ညတော့ကရောက်ရှိလာတာဖြစ်ပါတယ်။တီရီလင်္ကာလူဝင်မှုကြီးကြပ်ရေးလူမှောင်ခိုကူးမှုနဲ့ပင်လယ်ရေကြောင်းရာဇဝတ်မှုတိုက်ဖျက်ရေးဌာနကသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုကောက်ယူပြီးတော့နေအသီးသီးကိုပြန်ပို့ပေးခဲ့ပါတယ်။မြန်မာနိုင်ငံထဲမှာအခြေစိုက်ပြီးတော့ငွေလိမ်နေတဲ့အွန်လိုင်းရာဇဝတ်ခိုင်းနေရဲ့လိမ်လည်ဖျားယောက်နဲ့ထောင်ချောက်မိပြီးတော့မြန်မာနိုင်ငံထဲမှာဒီလိုမျိုးအခြေစိုက်ပြီးတော့အာဓမအလုတ်ကိုင်းခိုင်းစေခံထားရတဲ့ဒေသတွေနိုင်ငံတွေမှာတော့နိုင်ငံသားအများအပြားကရှိနေဆဲဖြစ်ပါတယ်ရှင်။